မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျမခင်မြွေထွေးကတင်ဆက်ပေးပါမယ်။မေလ၁၂ရက်နေ့ဟာခေတ်သစ်သူများပြည်နည်းပညာတွေကိုနောင်လာနောက်သားတွေကိုမျိုးစေ့ချပေးခဲ့တဲ့ခယုနာရှင်မိရေရှင်မအဖြစ်ကဘာကဂုံပြုခေါ်ဆိုခံရသူသူနာပြုဆရာမ Florence Nightingale ရဲ့နှစ်နေရာပြည့်မွေးနေ့ဖြစ်တယ်လို့သူကဂုံပြုတဲ့ကဘာသူနာပြုများနေလည်းဖြစ်ပါတယ်။ဝိနာသရီကိုပြည့်စုံဆောက်ရှောက်တဲ့နေရာမှာစေတနာမြတ်တာရှိထားပြီးအထီးရောက်ဆုံးကုသပေးနိုင်မယ့်နည်းစနစ်တွေကိုချမှတ်ပေးခဲ့တယ်လို့ယောဂဘိုးကုဆတ်ပြန့်ပွားမှုတွေကိုထိန်းချုပ်နိုင်အောင်လက်ကိုမကြမကြာတန့်ရှင်းစင်ကြယ်အောင်စေကြောဖို့ဆိုတဲ့အလေးထားကောင်းတွေကိုလေ့ကျင့်ပြုထောင်ပေးခဲ့တာကြောင့်ကမ္ဘာဆေးဘက်ဆိုင်ရာသမိုင်းမှာတော့ထင်ရှားတဲ့အမျိုးသမီးတစ်ယောက်ပဲဖြစ်ပါတယ်ပုံမှန်လက်ရှိကြဖို့ဆရာအပါဝင်သူချမှတ်ခဲ့တဲ့သူနာပြုနည်းလမ်းတွေကဒီကနေ့အထိအများပြည်သူကျမကြီးအထွတ်အကျိုးပြုနေဆဲပဲဖြစ်ပါတယ်ဒီကနေ့ကမ္ဘာကျွမ်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာရှီတန်ကနေပါဝင်နေကြတဲ့သူနာပြုအမျိုးသားအမျိုးသမီးတွေနဲ့အတူမေလာထဲမှာကြာရောက်တဲ့မိရဲ့ရှင် Florence Nightingale ရဲ့အနှစ်နေရာပြည့်မွေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့ Nightingale ရဲ့ဘဝတစိတ်တစ်ပိုင်းနဲ့သူ့ရဲ့သမိုင်းဝင်စွမ်းဆောင်ချက်တချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင
် Cause it only serves to make me
ဒီကနေ့ကမ္ဘာတဝန်းလူတွေစမ်းနေချီကူးစက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာလူတွေရဲ့စမ်းမရည်အတိနဲ့တခွေတန့်ရှင်းရေးဘလောက်ကြီးအရေးပါတယ်ဆရာကနှိုးဆော်လိုက်တာပဲဖြစ်ပါတယ်လက်ကိုပုံမှန်စီစဉ်အဖြစ်ပိုးမွှားတွေကိုတည်စီနိုင်ပြီးလူအသက်ပေါင်းများစွာကိုကယ်တင်နိုင်တယ်ဆရာကလက်တွေ့ဖြစ်ရတွေနဲ့ပြခဲ့ပြီးလူတွေအတွက်တခွေတန့်ရှင်းရေးအလေးအကျင့်ကောင်းတွေကိုလူငယ်တဲ့နှစ်တရာကျော်200နီးပါးကလေးကညွှန်ကြားပြသပေးခဲ့သူကတော့မီးရှင်ရှင်မလေး Nightingale လို့ကဘာကတည်ကြတဲ့ဗြိတိန်နိုင်ငံကသူနာပြုဆရာမ Florence Nightingale ပဲဖြစ်ပါတယ်။1853ခုနှစ်ကဗြိတိန်ပြင်သစ်နဲ့တူရကီမဟာမိတ်တပ်ဖွဲ့တွေနဲ့တစ်ဖက်မှာရုရှားအင်ပါယာတို့အကြားခရိုင်းမီးယားစစ်ပွဲဖြစ်ပွားနေတဲ့အချိန်ဒီကနေ့ခေတ်တူရကီနိုင်ငံအစ္စတန်ဘူမြို့ကစကူတာရီစေးယုံမှာဒယန်ရစစ်သားတွေကိုတွားရကုသပေးခဲ့တဲ့သူနာပြုဆရာမ Nightingale ဟာဒယန်ရစစ်သားတွေနဲ့ပြည်နေတဲ့စေးယုံမှာကာလဝမ်းယောဂနဲ့ဥယောင်ငန်းဖျားလိုကုဆတ်ယောဂတွေနဲ့ကြုံနေရတဲ့အချိန်လူနာတွေကိုပြည့်စုံဆောက်ရှောက်ပေးခဲ့သူဖြစ်ပါတယ်။စီယုံကိုရောက်လာတဲ့ဗြိတိန်စစ်သားတွေဟာစစ်ပွဲထံရာကြောင့်သေဆုံးရတာထက်ကုဆတ်ယောဂတွေကြောင့်သေဆုံးရတာကဆယ်ဆလောက်ပိုများနေတာကိုနိုင်တင်ကသတိပြုမိခဲ့ပါတယ်။ဒါကြောင့်လူနာတွေရဲ့တကူရည်တန့်ရှင်းရေးနဲ့မေလာစနစ်ကောင်းမွန်အောင်ဆောင်ရွက်ပေးခဲ့တယ်လို့လူနာကရင်အိယာတွေကိုတန့်ရှင်းမှုရှိအောင်လေဝင်လေထွက်ကောင်းအောင်လူဝတ်တဲ့အစာအာဟာရရရှိအောင်စသဖြင့်ပြည်ပြည်ပြောင်းလဲမှုတွေကိုအဖက်ဖက်ကလုပ်ပေးခဲ့ပါတယ်။အဲ့ဒီအချိန်တုန်းကနိုင်တင်ကြီးရဲ့ကြိုးပမ်းမှုတွေဟာအခုအချိန်ထိအရေးပါအရာရောက်နေတော့မယ်လို့လန်ဒန်မြို့မှာရှိတဲ့ Florence Nightingale ပြရတဲ့ညွှန်ကြားရေးမှူး David Green ကပြောပါတယ်
။ Nightingale is certainly very relevant today because of the absolutely pioneering work that she did regardingHygiene, particularly the washing of hands, making sure that there is.
Nightingale, to ye, she's on Lanja Chuban Song Yong Rejo, Ignatro Kitty, a two puny Zebari. The way that she ate to the pin, let me Poman Sibu Lanyon get the loo. Lunari will a gongsum puzu sonsho Nambu, Bellu Luna Mue Pipi, puzu sonsho de Kama, Gomone, Litari would line us on a jabu, Dawon Jibin Mune, Nimare, Santam Buri, Taji Nambu, she's on Lampia Gelubabe.
စကူရစုခေတ်လေကာလဖြစ်တဲ့အဲ့ဒီအချိန်ကစေယုံတွေဟာမြစ်ပတ်ပေးရပြီးအသေးအံနာမကျန်းဖြစ်နေသူတွေနဲ့ပြည်နေတဲ့နေရာတွေဖြစ်ပြီးဘယ်သူကမှအဲ့ဒီလိုနေရာမျိုးမှာအလုံးမလုံးချင်းကြပါဘူးလူအဖွဲ့အစည်းအတွင်းအနှိမ့်ဆုံးအလွာကလူတွေသာလှုပ်ကြတဲ့အလုံးမျိုးသူနာပြုတ်အလုံးဆိုရင်နေကြတဲ့အလုံးတစ်ခုအဖြစ်သတ်မှတ်ခဲ့ကြတာပါဒါပေမဲ့ Nightingale ကဒီယူဆပြောင်းလဲသွားတဲ့အထိသူနာပြုတ်အတန်နဲ့နီးပညာတွေကိုအဆင့်တန်းမြင့်မအောင်လုပ်ပေးခဲ့ပြီးအရေးပါတဲ့ပြည်သူ့ကျန်းမာရေးလုပ်ငန်းကြီးတစ်ခုဖြစ်လာအောင်မျိုးစေ့ချပေးခဲ့ပါတယ်ဒီနေရာမှာ Nightingale မွေးဖွားကြည်ပြင်းပုံကိုအထူးချုံပြောပြရရင်တော့ဖခင်ကဗြိတိန်ပြည်ပရှင်တထေးကြီးမိခင်ဖြစ်သူကလည်းမျိုးရိုးစင်ဆက်ကုန်တယ်မိသားစုကနေဆင်းသက်လာတဲ့ကြွယ်ဝတဲ့သူတဦးဖြစ်ပြီး Nightingale ကိုတော့အီတလီနိုင်ငံ Florence မြို့မှာ1820ခုနှစ်မေလ12ရက်နေ့မှာမွေးဖွားခဲ့တာပါသူမွေးတဲ့မြို့ကိုယူပြီး Florence Nightingale ဆိုတဲ့နာမည်ကိုရခဲ့တာပါပညာတတ်လူချမ်းသာမိသားစုကနေမွေးဖွားခြင်းတင်ခဲ့သူဖြစ်ပေမဲ့လို့အဆောင်ရောင်ပကာသနာတွေမှာပျော်မွေ့မနေပဲနာကျင်ဝေဒနာခံစားနေရတဲ့သူတွေနွမ်းပါနေကြတဲ့သူတွေအတွက်လူဝတ်တဲ့ကျန်းမာရေးပြည့်စုံဆောက်ရှောက်မှုတွေပေးနိုင်ဖို့သူ့ဘဝတလျှောက်ချိုးပန်းခဲ့ပါတယ်။ Nightingale ဟာခရိုင်းမီးယားစစ်ပွဲကာလအတွင်းညဘက်အိတ်ချိန်တွေမှာတောင်မနာမနေပဲမိရင်တလုံးနဲ့လူနာတွေကိုလိုက်လံကြည့်ရှုဆောက်ရှောက်ပြုစုပေးခဲ့တာကြောင့် The Lady with the Lamp မိရင်ရှင်မလေး Nightingale ရဲ့လို့အမည်ထွင်ခဲ့ပါတယ်။ နိုင်တင်ကြီးပြလိုက်ညွှန်ကြားရေးမှူးဒေးဗစ်ဂရင်းကတော့နိုင်တင်ကြီးဟာတိုင်းပြည်အတွက်တရေကောင်းတယောက်ပါပဲလို့ပြောပါတယ်
She was the hero the nation needed during the Crimean War at the times when things went very, very badly for the UK. There wasn't a military hero. There wasn't a political hero from that conflict.
And so there was a gap there. And not just the first was able to take the Crimean War. The first war was able to take the Crimean War.
နိုင်တင်ကြီးရဲ့ပြင်ပခံကြိုးပမ်းမှုတွေကြောင့်ပဲစကူတာရီဆေးရုံမှာကူးဆက်ရောဂါတွေကြောင့်သိဆုံးတဲ့လူနာတွေတိတိတသားကျဆင်းသွားပါတယ်။ဒီလိုပြောင်းလဲလာတဲ့အခြေအနေကိုလည်းထောင်ဝင်ရှိသူတွေသိအောင်နိုင်တင်ကြီးကကြိုးပမ်းခဲ့ပါတယ်။အခြေအနေတွေဘယ်လိုအချိန်မှာဘယ်လိုတိုးတက်ပြောင်းလဲသွားခဲ့တယ်ဆိုတာကိုစနစ်တကျစာရင်းပြုစုပြီးမှတ်တမ်းတင်ခဲ့တယ်လို့သူရေးခဲ့တဲ့မှတ်တမ်းစာတို့တွေတောင်းတဲ့ချီပြီးရှိပါတယ်။ကူးဆက်ရောဂါတွေကိုထိန်းချုပ်နိုင်အောင်နိုင်တင်ကြီးလမ်းညွှန်ပေးခဲ့တဲ့အလေးချိန်ကောင်းတွေကဒီနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်နေချိန်မှာအရေးပါအရာရောက်နေဆဲပဲလို့လန်ဒန်မြို့က Guy's and St Thomas NHS Foundation Trust အဖွဲ့ကသူနာပြုအကြီးအကဲ Elin Seals ကပြောပါတယ
် The principles remain is just exactly the same today as they did 200 years ago which is you need to wash your handsand you need to make sure that the environment you work in
လုံးဝနှစ်ပေါင်း200လောက်တုန်းကလိုပါပဲဒီအခြေခံစီးမင်းတွေကဒီကနေ့ခင်မှလည်းပြောင်းလဲမသွားပါဘူးလက်ကိုပုံမှန်ဆေးရမယ်ကိုအလုပ်လုပ်တဲ့နေရာပတ်ဝန်းကျင်ကတန့်ရှင်းတက်ရက်နေရမယ်ဆိုတာတွေပြီးတော့ပို့ပြော့ရေးကြည့်တာကတော့လူနာတွေကြားမှာနေရာတစ်ခုချထားဖို့ ਨੇ ဆေးရုံတွေမှာလေဝင်လေထွက်ကောင်းဖို့လိုအပ်တယ်ဆိုတာတွေပါပဲ
လူငယ်ရဲ့နှစ်နေရာလောက်ကနေအခုအချိန်မှာခက်တွေနေရာတွေမတူတော့ဘူးဆိုပေမဲ့အခြေခံလှုပ်ဆောင်ရမယ့်စီမင်းစည်းကမ်းတွေကတော့အတူတူပါပဲအရင်ခက်တုန်းကနိုင်တင်ကင်းနဲ့သူနာပြုတ်တွေစစ်ပွဲတွေကြားမှာလူနာတွေကိုပြုစုခဲ့ရပြီးဒီကနေ့ခင်မာကတော့သူနာပြုတ်တွေဟာကိုဗစ် -19 ဆိုတဲ့မမြင်နိုင်တဲ့ရန်တွေကိုရင်ဆိုင်တိုက်နေကြတာပါဒါပေမဲ့မတူတာကတော့လူငယ်ရဲ့နှစ်တရာကျော်နေရာနေပါကအမျိုးသမီးတွေဟာဒီကနေ့ခေတ်အမျိုးသမီးတွေလိုလူမှုအတိုင်းအဝိုင်းတွင်မှာတန်းတူညီမျှဆက်ဆံတာကိုမခံရတဲ့ကြားကနေသူတို့ကိုအတိအမဲ့ပြုလာအောင်ရုန်းကန်ကြိုးစားခဲ့ကြတာပ
ါ I think it's easy for us to say that nursing was born out of the drive that hospitals should do the sick no harm and the focus on good infection control practices and things
သူတို့ပြုအလုပ်ဆိုတာဒီလိုပါပဲရှင်ဆေးရုံတွေမှာလူနာတွေထိခိုက်နာကျင်မှုမခံစားရအောင်ကူးစက်ရောဂါတွေထိန်းချုပ်နိုင်မယ့်နည်းလမ်းတွေကိုအလေးထားပေးရတယ်ဆိုတာမျိုးတွေအခုချိန်မှာကျမတို့ပြောရတာတော့လွယ်ပါလိမ့်မယ်။ဒါပေမဲ့ဒီကနေ့ကျမတို့လူမှုအတိုင်းအဝိုင်းမှာရှိတဲ့ဒန်းတူညင်မျှမှုမျိုးကအဲ့ဒီချိန်မှာအမျိုးသမီးတွေမှာမရှိခဲ့ပါဘူး။တကယ်ကိုလေးစားအံ့ဩစရာကောင်းတဲ့အမျိုးသမီးတစ်ယောက်။တကယ်ကြီးမားတဲ့အောင်မြင်မှုတွေရအောင်လို့ဆွမ်းဆောင်နိုင်ခဲ့တဲ့သူတစ်ယောက်ပါ။ဒီကနေ့အချိန်သူသာရှိနေမယ်ဆိုရင်ဘလို့ပေးဆက်မှုမျိုးတွေနဲ့ဘလောက်ဆွမ်းဆောင်ပြမလဲဆိုတာတွေးကြည့်ရင်တကယ်ချီးကျူးစရာပါရှင်။
ခရမီးယားစစ်ပွဲအတွင်းသူ့ရဲ့စွမ်းဆောင်ချက်တွေကြောင့်အတိမတ်ပြုခံခဲ့ရတဲ့နိုင်တင်ကေးဟာဗြိတိန်အစိုးရကသူ့ကိုဂုဏ်ပြုပေးရတဲ့လူရန်ငွေတွေကိုကိုချိုးအတွက်မသုံးဘဲ1860ခုနှစ်မှာနိုင်တင်ကေးသူနာပြုကျောင်းကိုတည်ထောင်ခဲ့ပါတယ်။လန်ဒန်မြို့စိန့်သောမတ်ဆေးရုံမှာအခြေစိုက်တဲ့ဒီသူနာပြုကျောင်းကနေသူနာပြုပေါင်းများစွာကိုမွေးထုတ်ပေးခဲ့တယ်လို့ဒီကနေ့ခေတ်အထိအဆင့်တန်းမီနေဆဲဖြစ်တဲ့သူနာပြုအထက်ပညာရည်နဲ့နှီးစနစ်တွေကိုမျိုးစေ့ချပေးခဲ့ပါတယ်။စစ်ပွဲပြီးအထွေလူနာတွေကိုပြုစုဆောက်ရှောက်ရာကနေယောဂကူးစက်ခံရပြီးနာမကျန်းဖြစ်တဲ့တိုင်အောင်နိုင်တင်ကေးကတော့အနာမယူခဲ့ပါဘူးဆေးရုံကမှတ်တမ်းများ Notes on Hospitals နဲ့သူနာပြုစုနည်းမှတ်တမ်းများ Notes on Nursing ဆိုတဲ့မှတ်တမ်းစာပေတွေရေးသားခဲ့ပြီးနောင်လာနောက်သားတွေအတွက်အရေးကြီးတဲ့ကျန်းမာရေးဆိုင်ရာအချက်အလက်တွေကိုမျှဝေပေးခဲ့ပါတယ်1930ခုနှစ်အသက်60အရွယ်ကွယ်လွန်တဲ့အချိန်အထိကျန်းမာရေးနဲ့ပတ်သက်တဲ့ပညာရေးလုပ်ငန်းတွေကိုလုပ်သွားခဲ့ပါတယ်လူသားတွေအတွက်ကျန်းမာရေးကောင်းကျိုးချမ်းသာခံစားရစေနိုင်မယ့်နည်းလမ်းတွေကိုလမ်းပြပေးခဲ့တဲ့နိုင်တင်ကေးဟာဆေးပညာသမိုင်းသူနာပြုသမိုင်းမှာတော့ဘယ်တော့မှပျောက်ပြတ်သွားမယ့်သူတရားမဟုတ်ပါဘူး။သူကိုယ်ကုန်ပြုတဲ့အနေနဲ့သူ့ရဲ့မွေးနေ့မေလ12ရက်နေ့ကိုကမ္ဘာသူနာပြုများနေ့အဖြစ်ကမ္ဘာကသတ်မှတ်ခဲ့တယ်လို့အများပြည်သူကျန်းမာရေးနဲ့သူနာပြုအတတ်ပညာတွေမှာထူးခြားတဲ့သူတွေစံပြထိုက်တဲ့စွမ်းဆောင်မှုတွေဆောင်ရွက်ခဲ့ကြတဲ့သူနာပြုတွေကိုနှစ်စဉ်နှစ်တိုင်းဒီလိုနေ့မှာ Florence Nightingale စုချီးမြှင့်လာတာ1912ခုနှစ်ကတည်းကဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းဒီစုရထားသူ၄ဦးရှိပါတယ်။
ခေတ်သစ်သူနာပြူစနစ်ကိုစတင်ပေးခဲ့တဲ့သူနာပြူမိခင်ကြီး Florence Nightingale ဟာဆေးဘက်ဆိုင်ရာသမိုင်းမှာအရေးပါလာသလိုတချိန်ကလူမှုရေးမမျှတမှုတွေနဲ့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေကိုကျွမ်းလန်ပြီးအမျိုးသမီးတယောက်ရဲ့စွမ်းဆောင်မှုတွေကိုထူးထူးခြားခြားပြသနိုင်ခဲ့သူဖြစ်တဲ့ဆရာကိုတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ဒီမှာခင်ဗျပြပါရှင်။ Cause it only serves to make me more determined to achieve